ကျမအစုံမမရှင်ကိုဗစ် -19 ကာလကျင်းပမဲ့2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လက်တလောဆောင်ရွက်ချက်တွေအပေါ်ရွေးကောက်ပွဲစောင့်ကြည့်သူတွေရဲ့အမြင်သုံးသပ်ချက်တွေစုစည်းတင်ပြပေးကြပါတယ်။ဟုတ်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာလွှတ်တော်တည်တည်အတွက်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတော့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနေစပြီးရွေးကောက်ပွဲမှာပါဝင်မဲပေးခွင့်ရှိသူတွေရဲ့မဲဆန္ဒရှင်စည်းရင်ပထမဆုံးအကြိမ်ဖြစ်နေမြန်မာပြည်တော်ကထုတ်ပြန်ကြေညာထားပါတယ်။တကယ်လို့အမှားအယွင်းရှိခဲ့တယ်ဆိုရင်အတိပေးဖို့အခုဆိုရင်သတင်းတစ်ပတ်ကြာနေသေးတဲ့အတွက်မဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲဆန္ဒရှင်စည်းရင်ကတ်ထားတဲ့အချိန်မှာတေချာသွားကြည့်ကြဖို့နောက်မှားတယ်ဆိုရင်စနစ်တကျပြင်ဆင်ဆောင်ရွက်ကြဖို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကတိုက်တွန်းပါတယ်။လက်တလုံးမှာတော့ရက်ဖက်အဖွဲ့အစည်းတွေဘက်ကရွေးကောက်ပွဲအနီးကပ်စောင့်ကြည့်ခွင့်တရားဝင်တောင်းခံထားတာခွင့်ပြုချက်ရဖို့စောင့်ဆိုင်နေရစေအနေထားရှိပေမဲ့လို့လေးလာချက်တွေအရမဲစင်းစစ်သူကအတော်လေးကိုနဲနေပါတယ်လို့ရွေးကောက်ပွဲအနီးကပ်စောင့်ကြည့်လေ့လာနေတဲ့ New Myanmar Foundation အဖွဲ့ကမမြနန္ဒာသင်းကပြောပြပါတယ
်25ရက်နေ့ကနေပြီးတော့ဒီအခု31ရက်နေ့ထိပေါ့နော်ဆိုတော့မင်းများကြည့်တဲ့အခါကျတော့ကျမတို့ဒီ90ရာခိုင်နှုန်းကျော်လောက်ကလေဒီဟာမဲစင်းကိုသူတို့သွားမကြည့်ရသေးဘူးဆိုတာကိုကျမတို့တွေ့ရတယ်ဒါကြောင့်ကျမတို့ဒီမျိုးပေါ်လို့ဘာလို့ဒီဟိုတိုင်းနေတိုင်းကြီးလေးကိုအဓိကထားပြီးတော့မှဒီမေးနေတာပေါ့နော်။ဒါဒီချက်ပို့ပြီးတော့လည်းမကြည့်ရသေးတဲ့ရာခိုင်နှုန်းတွေလည်းများနိုင်တယ်ပေါ့နော်။ဆိုတော့နေ့ချက်ကကြတော့လေဒီမှာကျမတို့ဒီဟိုဒီကိုဗစ်ကာလအတွင်းမှာလေအဲဒီရှေ့ပြောင်းနေလည်းတော်တော်လေးများတယ်ပေါ့နော်။ကျမတို့မေးလိုက်တဲ့အခါကျတော့အဲဒီရှေ့ပြောင်းပေါ့ဒီဒီပားကနေပြန်လာတဲ့သူတွေရှိတယ်။နောက်ဒီပြည်တွင်းမှာကိုပဲဥမာဒီရန်ကုန်ကနေပြီးတော့မှဒီအလုတ်ကင်ခွင်နန်းဒီအခြေအနေတွေကြောင့်မို့လို့ဒီပြန်သွားတဲ့တွေလည်းရှိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးတွေမှာဆိုလို့ရှိရင်လည်းကျမတို့ဒီမဲချင်းကပြင်ဆင်ရမယ့်အပိုင်းလေးတွေကတော့တော်တော်လေးများတော့ရှိမယ်လို့ထင်ပါတယ
်။ရွေးကောက်ပွဲစောင့်ကြည့်တဲ့သူတွေဘက်ကလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ရေးစ조사နေကြချိန်မှာပဲမဲပေးရမယ့်နိုင်ငံသားတွေကိုယ်နိုင်ကလည်းမဲပေးခွင့်မဆုံးရှုံးစေရေးဂရုတစိုက်ကိုယ်တိုင်သွားပြီးစစ်ကြပါလို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Space ရဲ့ Program Manager ကိုဟန်ဆိုးကပြောပါတယ
်။ကျွန်တော်တို့နိုင်ငံရဲ့ဒီစနစ်ပေါ့လက်ရှိကျင့်သုံးနေတဲ့စနစ်ကဆိုရင်အင်းအောင်စုစီရင်ကားတွေပြီးတော့အော်တိုဝင်သွားတာပေါ့မဲစင်းကိုလာစစ်ပြီးတော့အကယ်၍မဲစင်းမှာမပါဘူးဆိုရင်လည်းပဲဥစားရှောက်လာတင်လို့ရတယ်ရှောက်လာတင်ပြီးဖြည့်လိုက်ရုံပဲမှားနေရင်လည်းရှောက်လာတင်ပြီးဖြည့်လိုက်ရုံပဲအဲ့တော့နိုင်ငံသားတွေအနေနဲ့ကကြာမဲစင်းစစ်ဖို့လိုတာပေါ့ဗျာအဓိကအချက်ကအခုဆိုရင်ကျွန်တော်တို့အနေနဲ့ဒီစောင့်ကြည့်လေ့လာမှုအခုအချိန်မီမပြုတ်လုံနိုင်ဘူးဆိုရင်အဲ့တော့နိုင်ငံသားတွေကိုယ်တိုင်ကဒီကိုယ့်ရဲ့မဲပေးခွင့်ကိုကာကွယ်ဖို့လိုလာတယ်အခက်အခဲတွေရှိတယ်ဆိုရင်လည်းဒါတွေဟာဒါတိုင်ကြားဖို့လိုတယ်ပေါ့ဗျာဒါမျိုးကိုတော့ကျွန်တော်တိုက်တွန်းချင်ပါတယ်ဟုတ်ကဲ့
ဒါကြောင့်မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့ရဲ့အမည်စင်းနေကိုယ်တိုင်သွားကြည့်ပြီးအမှားအယွင်းရှိတယ်ဆိုရင်ရက်ွက်ကျွေးရရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကိုဆက်သွဲပြီးလိုအပ်တဲ့ဖောင်ပုံစံတွေဖြည့်သွင်းပါလို့လည်းမမြနန္ဒာတင်ကတိုက်တွန်းပါတယ်
ကိုကတပတ်ကြံနေတာပေါ့နော်အဲဒီခုနှစ်ရက်နေ့ထိကကျွန်တော်တို့ကြည့်လို့ရနေရဆိုတော့အဲဒီမဲဆန္ဒရှင်တွေအနေနဲ့ကတော့ဒီမဲစင်းကိုကျွန်တော်တို့လေအဲဒီမဖြစ်မနေတွားကြည့်တင်နေပေါ့နော်ဒီအမှားပြင်ဖို့လည်းလိုပါတယ်နောက်ကိုကိုယ်တိုင်လုတ်တက်ရင်လည်းလုတ်တက်ပေါ့နော်တကယ်လို့မလုတ်တက်ဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကော်မရှင်ပေါ့နော်ဒီအဝင်ကြတဲ့ဒီရေဒီကော်မရှင်တွေကိုအဲကျွန်တော်တို့ဒီပုံစံလေးတွေတောင်းပြီးတော့မှဖြည့်ဖို့လိုပါတယ်ပေါ့နော်ဒါလေးကိုပြောချင်ပါတယ်ရှင်ဟုတ်
ရွေးကောက်ပွဲကျင်းပဖို့နီးကပ်လာချိန်ဖြစ်ပေမဲ့ကမ္ဘာကရောဂါ COVID-19 ကူးစက်နေစမှုလူစုလူဝေးနဲ့လှုပ်ရှားမှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကာကွယ်မှုတွေလုပ်တင်ပါတယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်သူကိုဟန်ဆိုးကပြောပါတယ
်အခုအချိန်အထိပေါ့ဒီလူစုလူဝေးကိုကန့်တတ်တဲ့ဟာပေါ့9ယောက်ကနေ15ယောက်ကိုဖြည့်လျှော့ပေးတယ်အဓိကပြဿနာကတော့အခုဆိုမဲဆွယ်စည်းရုံးရေးကာလလာတော့မှာပေါ့ဒီမဲဆွယ်စည်းရုံးရေးကာလကို COVID-19 ပတ်သက်တဲ့ဒီတမ်းရချက်တီဟာဒါမဲဆွယ်စီယုံရေးကာလကိုတက်ရောက်နေအလားအလာရှိနေတယ်အခုဟာဆိုတော့ဒီ regulation ဟာအဓိကတော့နိုင်ငံရေးပါတီတွေရောကျန်းမာရေးဝန်ကြီးဌာနရော UEC ရောဒီ၃ဦး၃ဖလဲနှိမ့်နိုင်ပြီးတော့ဒါအကောင့်ထဲပေါ်တင်တယ
်လာမယ့်ဩဂုတ်လ9ရက်နေ့အထိကတ်ထားမဲ့မဲဆန္ဒရှင်စည်ရည်ရဲ့လိုအပ်ချက်အမှားယွင်းတွေကိုပြင်ဆင်ဖြည့်ဆွတ်ပြီးချိန်မှာတော့နောက်ထပ်တစ်ချိန်မဲဆန္ဒရှင်စည်ရည်တွေကိုလာမယ့်အောက်တိုဘာလမှာနောက်ဆုံးအကြိမ်ဖြည့်ထပ်မံကြေညာမှာလည်းဖြစ်ပါတယ်ရှင်ကျွန်မစုမမ